America in Burmese.
မြန်မာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ20ရက်စနေနေ့ညနေ 6:00 ခန်းကနေ 9:00 အစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပါရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ဒီမှာအစ်သနာကြောပါရှင်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေသကောင်မှာစပြီးတော့အမေရိကန်အစိုးရရန်နေရလက်ပတ်မှုတစ်စိတ်တည်းတောက်ရပ်ပြစ်မှုဖြစ်ပွားသွားပါတယ်။တောင်တရုတ်ပင်လယ်ထဲကနယ်မြေပိုင်နဲ့အငင်းပွားနေကြတဲ့ကျွန်းစုနာမှာအမေရိကန်ရဲ့ပယ်တင်းတဲ့ဒုံခွင်တုံးတင်ဆောင်ထားတဲ့ဖြတ်သိမ်းမောခုံမောင်းတာနယ်မြေကျူးကျော်ဖြတ်တမ်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲပါရရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းတည်င်းတွေဒီညနေကြားရဖို့ရှိပါတယ်ရှားဖောင်ရင
်။ကောင်းပါပြီရှင်။တည်င်းတွေပြီမှာတော့ဗန်ဒါရဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်စွတ်တော်မှာသဘောတူညီချက်မရနိုင်တဲ့အတွက်အစိုးရရဲ့လုပ်ငန်းတွေခေတ္တရပ်ဆိုင်ထားရတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
။ကြရပဲလား50ပဲလားစပြီးဖွင့်ပြီဆိုလို့ရှင်ကို opening ပေါ့နော်။တော့အဲ့ဒီအနေထားလေးကိုကျွန်တော်တို့ကမီဒီယာကိုဟာဘယ်လိုနေရာမျိုးမှာထားမှာ facility ကဘယ်လိုဟာဟိုဟိုဒီ
နိုင်ငံသားပြည်ထောင်တူဖြစ်တဲ့ကိုတိဟာသူပြောသွားတာပါအပြည့်စုံကိုသိနေပြီးမှနားဆင်ကြရပါမယ်ဒါအပြင်ကချင်တိုင်းရင်းသား၃ဦးကိုတက်ဖြတ်မှုနဲ့တက်ရင်မှုတူပါဝင်စစ်သား၆ဦးကိုထောင်ဒဏ်10နှစ်စီချမှတ်လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတင်နာကျော်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာတောက်ကြနေတကောင်မှာစပြီးတော့အမေရိကန်အစိုးရရန်ရရလက်ပတ်မှုတစိမ့်တည်တည်တရက်ဆိုင်သွားရပါပြီ။အမေရိကန်အစိုးရအသုံးစရိတ်ပေါ်မှာလွှတ်တော်မှာသဘောတူညီချက်မရလို့အခုလိုမျိုးအစိုးရအဖွဲ့လုပ်ငန်းတွေရက်ဆိုင်ပြရတာဖြစ်ပါတယ်။ဒါကြောင့်မလို့အစိုးရရဲ့မဖြစ်မနေဆက်ပြီးတော့လှုပ်ဆောင်သွားရမယ့်လုပ်ငန်းတွေကလွဲပြီးတော့ကျန်တဲ့အလုပ်တွေရပ်တန့်သွားရတာပါ။ဒီလိုမျိုး Republican နဲ့ Democrat မတ်တီကြားမှာအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်လို့မညှိနှိုင်းနိုင်တာအတွက်အိမ်မျိုးတော်ကချက်ချင်းတုံ့ပြန်ချက်ထုတ်ပြန်ပြီးတော့အထက်လွှတ်တော်တွေက Democrat မတ်တီဟာအတားအဆီးတွေလိုက်လုံနေကြတဲ့အရာရာကိုရှုံးနေသူတွေဖြစ်တယ်လို့ပြောပြီးတော့ရှူမာရှတ်ဒေါင်းလို့သူတို့ခေါ်ဝေါ်တဲ့အစိုးရရန်ရရဆိုင်မှုတွေဒီမိုကရက်အမတ်တွေကိုအပြစ်တင်သွားပါတယ်။အမေရိကန်အထက်လွှတ်တော်မဲအများစုခေါင်းဆောင်ကန်တကီပြည်နယ် Republican အမတ် Mitch McConnell ကလည်းအင်ဂျူရိုရဲ့ပြောဆိုချက်ဟာသူတို့ Republican တွေရဲ့သဘောထားကိုကိုးစားပြုပါတယ်လို့ပြောသွားပါတယ်။အမေရိကန်အထက်လွှတ်တော်ရဲ့လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတဒေါ်နယ်ထရမ့်ဟာပြောဆိုထားပြီးသားကိစ္စကိုကတိဖြတ်တယ်လို့ဆွဆဲပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အပြည့်စုံကိုနောက်ပိုင်းမှာတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုအစိုးရအသုံးစရိတ်ချမှတ်ပေးဖို့အခုသတင်းပတ်တွင်လွှတ်တော်မှအခြေတင်ပြောဆိုဆွေးနွေးနေမှာပဲကလေးဘွားကမိဘတွေနဲ့အတူအမေရိကန်ပြည်အောင်စုကိုရောက်ရှိခဲ့ပြီးအရင်သမ္မတဘရက်အိုဘားမားရဲ့ဓာကာအစီအစဉ်နဲ့နေထိုင်နေသူတွေတရားဝင်နေထိုင်ခွင့်ရလဲကုံဆုံသွားပါပြီဓာကာအစီအစဉ်ကိုဆုံးသတ်ဖို့သမ္မတထရမ့်အစိုးရအဖွဲ့ကဆုံးဖြတ်ထားခဲ့တာပါဓာကာအစီအစဉ်နဲ့ဒီနေထိုင်သူတွေဟာဒီ2012ခုနှစ်လောက်ကနေစတင်ပြီးတော့ဒီဓာကာအစီအစဉ်နဲ့နေထိုင်သူ8သိန်းကျော်ဟာနိုင်ငံသားဖြစ်ခွင့်မရှိပေမဲ့လည်းပဲအမေရိကန်ပြည်ထောင်စုအတွင်းတရားဝင်နေထိုင်ခွင့်ရပြီးကြောင်းတက်နိုင်တယ်လို့အလုပ်လုပ်ခွင့်လည်းရှိပါတယ်။အခုခါမှာတော့သူတို့အနေနဲ့တရားဝင်ဆက်နေနိုင်ရေးဆက်ပြီးတော့ခွင့်ပြုပေးသွားဖို့သူတို့ကတောင်းဆိုနေကြပါတယ်။ဒီသတင်းပတ်အတွင်းတုန်းကလည်းဓာကာအစီအစဉ်နဲ့နေထိုင်သူတွေနဲ့တက်ကြွလှူရှားသူ150လောက်ဟာအထက်နဲ့အောက်လွှတ်တော်ကိုသွားပြီးဒီ Dreamer လို့ခေါ်တဲ့ဓာကာအစီအစဉ်နဲ့နေထိုင်သူတွေကိုအကာအကွယ်ပေးမယ့်အစီအစဉ်ဒီအတွက်အစိုးရရဲ့ဒီအသုံးစရိတ်ချမှတ်ရမှာထည့်သွင်းပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့ဇနီးဖြစ်သူကယ်ရန်ပန်စ်တို့ဟာ၄ရက်တာအရှေ့လေပိုင်းခီးစဉ်ရဲ့အစဖြစ်နေတဲ့အီဂျစ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိမှာဖြစ်ပါတယ်။ခီးစဉ်တွင်မှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုလည်းဝင်ရောက်မှာပါ။စနေနေ့အစောပိုင်းကတော့ဒုသမ္မတနဲ့ဇနီးလိုက်ပါလာတဲ့ Air Force 2လေယာဉ်ဟာစီးဖြည့်ဖို့အတွက် Ireland Shannon လေစစ်ကိုဆင်တက်ခဲ့ပါတယ်။အဲ့မှာ Mr. Pence ကအမေရိကန်တပ်ဖွဲ့ဝင်တွေကိုနှုတ်ဆက်စကားပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရာခေတ္တရပ်ဆိုင်မှုနဲ့ပတ်သက်လို့ပြောကြားရမှာတော့ဒီကိစ္စကိုဝါရှင်တန်ကခေါင်းဆောင်တွေဖြည့်ရှင်းပါလိမ့်မယ်။မင်းတို့တွေကိုယ်လုပ်တာကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ပါလို့ပြောသွားခဲ့ပါတယ်။ဒုသမ္မတပန်ချာအီဂျစ်နိုင်ငံကာရိုမြို့တော်မှာအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီအပြင်တခြားတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံမှဖြစ်ပြီးတော့အဲ့နောက်ဂျော်ဒန်နိုင်ငံအာမန်မြို့တော်ကိုခီးဆက်မှာပါ။ဂျော်ဒန်နိုင်ငံမှာညရည်ရန်နာပြီးတော့နောက်မနေ့မှာတော့ဒုတိယမြောက်အဗ်ဒူလာမိဖုရားရန်နီယာတို့နဲ့တွေ့ဆုံမှဖြစ်ပါတယ်။အဲ့နောက်မွန်လွဲပိုင်းမှာအစ္စရေးနိုင်ငံကိုခီးဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလမ်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်သေးဖြစ်တဲ့အတိအမှတ်ပြုဖို့ဆုံးဖြတ်ကြောင်းကြေညာလိုက်ပြီးနောက်ပိုင်းအရှေ့လေပိုင်းဒေသကိုနိုင်ငံတော်ခီးစဉ်နဲ့ပထမဦးဆုံးတွားရောက်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့အစိုးရကောင်ဆောင်ဖြစ်ပါတယ်။သူကဒီဇင်ဘာမှာတွားရောက်ဖို့အစတုန်းကစီစဉ်ထားခဲ့ပေမဲ့ဂျေရုဆလမ်ကိုမြို့တော်သေးဖြစ်တဲ့သမ္မတထရမ့်ကကြေညာလိုက်ပြီးတဲ့နောက်မှာသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးယူဖို့ဒီမိုကရက်လွှတ်တော်မှတဦးရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးရှေ့ဆိုင်ထားဖို့အမေရိကန်အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းတက်ကဆက်ပြည်နယ်ကအောက်လွှတ်တော်အမတ်L Green ကဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးအတည်ပြုဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်သေးပါဘူး။ဒီမိုကရက်တီရဲ့အဆိုပြုချက်ကိုရွှေ့ဆိုင်ဖို့ထောက်ခံမဲ355မဲ၊ကန့်ကွက်မဲ66မဲနဲ့အောက်လွှတ်တော်ကအခုလိုဆုံးဖြတ်လိုက်တာပါ။သမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့ဝင်အနေနဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတာနဲ့ပတ်သက်လို့အထူးဆောင်ရမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်တဲ့အဖွဲ့ကဆောင်ရမ်းစစ်ဆေးမှုတွေမပြီးဆုံးခင်မှာထရန့်ကိုတရားစွဲဆိုရေးယူဖို့ဆောင်ရွက်တာဟာစန္ဒာဆောင်းလုံးနေသေးတယ်လို့ Republican အမတ်တွေကပြောပါတယ်။သမ္မတလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်အမတ် Green ကပုတ္တဟူးနေကအောက်လွှတ်တော်အတွင်ပြောကြားထားတာပါ။ Haiti နဲ့ Africa နိုင်ငံတွေကိုသမ္မတကချိုးချိုးနေနေပြောကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်နိုင်ငံတကာကဝေဖန်ပြစ်တင်လာတဲ့အကြောင်းရင်းကို Green ကထောက်ပြပြီး American ပြည်အောင်စုအတွင်းမှာမပြောပါတော့တဲ့အကြောင်းအရာတွေမဟုတ်တာတွေကိုပြောဆိုဆွေးနွေးနေရတဲ့အခြေအနေတွေဟာအနိုင်ဆုံးအဆင့်ကိုရောက်နေပြီလို့ဆိုပါတယ်။ဥပဒေပြုလွှတ်တော်မတ်တွေအနေနဲ့လည်းသမ္မတရဲ့အခုလိုပြုမှုဆောင်ရွက်ချက်တွေကိုလက်သင့်မခံသင့်ဘူးဆိုပြီးသူကတိုက်တွန်းတယ်လို့သမ္မတကိုတရားစွဲဆိုအရေးယူမဲ့သူ့အဆိုအောင်မြင်ဖို့နောက်ထပ်လည်းအချိန်ချင်းကြိုးစားသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကျန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးပြောပြပေးပါမယ်။တောင်တရုတ်ပင်လယ်ထဲမှာနယ်မြေပိုင်းနဲ့အငင်းပွားနေကြတဲ့ကျွန်းစုနာမှာအမေရိကန်ရဲ့ပယ်ရင်တပ်ဒုံခွင်းနှုံးတင်ဆောင်ထားတဲ့ဖျက်တင်မောခုံမောင်းလာတာဟာနယ်မြေကျူးကျော်ဖျက်တမ်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲပါတယ်။ Scarborough ကျွန်းစုနဲ့ရေမိုင်12မိုင်အကွာအဝေးအတွင်းကနေဖျက်တင်မော USS Hopper ဗုဒ္ဓဟူးနေ့ကတရုတ်ခွင့်ပြုချက်မပါဘဲနဲ့ခုံမောင်းသွားပြီးတဲ့နောက်မှာတရုတ်အစိုးရအနေနဲ့သူ့ရဲ့အချုပ်အခြာအာဏာကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရသူလူကန်ကဒီကနေ့ပဲပြောသွားခဲ့ပါတယ်။သူတို့ပြောနေတဲ့ Scarborough ကျွန်းစုကလည်းတရုတ်က2012ခုနှစ်မှာသူ့ပိုင်နဲ့ဆိုပြီးတဖက်သက်ကြီးညာခဲ့တာဖြစ်ပါတယ်။ American တင်မော့ကိုတရုတ်စစ်တင်မော့ကတတိပေးခဲ့ပြီးတော့အဲ့နေမြေတွေကနေပြီးထွက်သွားဖို့တတိပေးခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနဝူခင်းကလည်းပြောပါတယ်။ဒီတင်မော့ဟာတရုတ်နဲ့အချုပ်အခြာအာဏာလုံခြုံရေးစီးနင်းတွေကိုချိုးဖောက်ပြီးတော့တရုတ်တင်မော်ရီအနည်းနာပတ်ဝန်းကျင်ကလူတွေရဲ့လုံခြုံရေးကိုချိန်ချောင်းနေတယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလည်းဆိုပါတယ်။အမေရိကန်ကတော့တရုတ်ကအဲ့ဒီကျွန်းတွေပေါ်မှာဆောက်လုပ်ရေးတွေလုပ်ပြီးတော့စစ်ဖက်ဆိုင်ရာစခန်းတွေတည်ဆောက်နေတယ်။အဲ့ဒီစခန်းတွေကြောင့်လွတ်လပ်စွာရေကြောင်းသွားလာခွင့်ကိုထိခိုက်နိုင်တယ်လို့ဝေဖန်ထားပြီးတော့အဲ့ဒီဒေသမှာအမေရိကန်တင်မော်ရီလွတ်လပ်စွာကုတန်သွားလာခွင့်ပြုထားပြီးတော့ကင်းလှည့်နေတာဖြစ်ပါရှင့်။
တောင်ကိုရီးယားမှကျင်းပမဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဆီလုပ်ဖို့ရေးဒီသတင်းပတ်ကောင်မှဆွေးနွေးဖို့မြောက်ကိုရီးယားကိုယ်စားလှယ်တွေရောက်မလာတာနဲ့ပတ်သက်ပြီးဖြေရှင်းပေးဖို့တောင်ကိုရီးယားကဒီကနေ့မှတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံကကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမျောင်ဂျွန်ကဒီမကြခင်ပြန်လည်တွေ့ဆုံမှုမျှော်လင့်ကြောင်းလည်းပြောပါတယ်။ဒါပြင်မြောက်ကိုရီးယားရဲ့စိန်တောင်မှကျင်းပမဲ့ပူးရင်းယဉ်ကျေးမှုဖျော်ဖြေပွဲအတွက်ညှိနှိုင်းဆွေးနွေးဖို့ကိုယ်စားလှယ်စနစ်ဦးဆီလုပ်မှဖြစ်ကြောင်းတောင်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့အိုလံပစ်ပြိုင်ပွဲမတိုင်မီမှာချစ်ကြည်ရေးအတွက်စကိတ်စီးမဲ့သူတွေကိုတနန်းပေးရေးစတာတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတုံ့ပြန်တာမျိုးမရှိသေးပါဘူး။မြောက်ကိုရီးယားအစိုးရကိုယ်စားလှယ်ခုနှစ်ဦးဆီလွတ်ဖို့တောက်ကြောင်နေ့အစောပိုင်းကနေဆက်အရေးပေါ်တယ်လီဖုန်းလိုင်းကနေအကြောင်းကြားခဲ့ပေမဲ့ဘာကြောင့်ကိုယ်စားလှယ်တွေမဆီလွတ်ခဲ့လဲဆိုတာကိုမြောက်ကိုရီးယားဘက်ကပြောဆိုတာမျိုးမရှိတာကြောင့်ဒီခီးစဉ်ကိုရပ်ဆိုင်းလိုက်တာလားဒါမှမဟုတ်ရင်အချိန်ရွှေ့ပြောင်းလာလားဆိုတာကိုမသိရပါဘူး။လွန်ခဲ့တဲ့သတင်းပတ်တုန်းကလည်းမြောက်ကိုရီးယားကဒီလူပေါင်း140ပါဝင်တဲ့အနုပညာအဖွဲ့ကိုဆီလုပ်မယ်လို့ပြောဆိုထားပြီးအဲ့ဒီခဲရဲမှာအဆိုတော်တွေအကပညာရှင်တွေတန်ဆောင်တီးဝိုင်းအဖွဲ့ဝင်တွေပါဝင်ပါတယ်။ဒီအနုပညာရင်ကျေးမှုအဖွဲ့ဟာတောင်ကိုရီးယားအိုလံပစ်ပြိုင်ပွဲအတွင်းလာရောက်ဖျော်ဖြေမှာကြောင်းဒါဟာတောင်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးနှွှဲထွေးလာတဲ့အလားအလာဖြစ်တယ်လို့အခဲကတ်တွေကတော့သုံးသပ်ထားပါတယ်ခင်ဗျာ။
အာရှရဲ့တရားမဝင်ဒေါ်ရိုင်းဒရိတ်ဆန်ရောင်းဝယ်ကုန်သွယ်မှုကိုဆယ်စုနှစ်တခုကြောင်ထိန်းချုပ်ထားတယ်လို့ဆွဆဲခံထားရသူမောင်ခိုဂိုင်းကောင်းဆောင်ဘွန်ချိုင်ဘက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အရင်လကထိုင်းနိုင်ငံကိုအာဖရိကကနေပြီးဒေါ်လာ100,000ကျော်ဗုဒ္ဒံနဲ့ကြံ့ကြို14ခုမောင်ခိုတင်သွင်းမှုနဲ့ဆက်ဆက်ပြီးသူ့ကိုထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာတောက်ကြနေကြပဲဖမ်းလိုက်တာပါ။သူကတော့သူ့ကိုဆွဲထားတဲ့အမှုတွေအားလုံးကိုညှင်းဆို့ထားပါရဲ့ရှင်။
မောင်ရင်းနဲ့သတင်းချက်လက်တွေပြန်ပေါင်းမှုကိုတားဆီးကာကွယ်တဲ့အနေနဲ့ယုံကြည်ရတဲ့သတင်းတွေကိုသာလူတွေပိုသတိထားမိလာအောင်ဦးစားပေးဆောင်ရွက်သွားမယ်လို့ Facebook လူမှုကွန်ရက်ကပြောလိုက်ပါတယ်ဘယ်သတင်းဌာနတွေဟာအယုံကြည်ရဆုံးဖြစ်လဲဆိုတာနဲ့ပတ်သက်ပြီးတော့အဆင့်သတ်မှတ်ဖို့ Facebook သုံးဆွဲသူ2ဘီလီယံကိုမေးမြန်းသွားမယ်လို့ပြောပါရယ်ကိုယုံကြည်ကြိုက်မြတ်တဲ့သတင်းဌာနဒါမှမဟုတ်လူမှုတိုင်းဝိုင်းတစ်ခုလုံးကလက်ခံတဲ့သတင်းဌာနဆိုတာကိုခွဲခြားဖို့အခုလိုဆောင်ရွက်တာဖြစ်တယ်လို့ Mark Zuckerberg ကပြောပါရယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျော်နဲ့ကိုအောင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်ရှင်ဗန်နာရေးအစီအစဉ်တွေနဲ့ပတ်သက်လို့လွှတ်တော်မှသဘောတူညီချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေတောက်ကြာနေညကစလို့အရဆိုင်လိုက်ရပါပြီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှာပဲအစိုးရရန်ဒီယာရဆိုင်လိုက်ရတဲ့အဖြစ်နဲ့ကြုံရတဲ့ပေါ်သမ္မတရဲ့ Republican Party နဲ့အတိုက်ခံ Democrat Party ကလွှတ်တော်ကိုယ်စားလှယ်တွေကတော့အပြန်အလှန်ပြစ်ဖို့နေကြတာပါအပြည့်အစုံကိုတော့ကိုအောင်လုံကတင်ပြပေးထားပါတယ်ရှင
်လူမှုကြီးကြပ်ရေးဆိုင်ရာပြည်ပြောင်းလဲရေးအစီအစဉ်နဲ့နယ်စပ်လူယုံကြည်ကိစ္စတွေကိုလွှတ်တော်ရင်းကလူများစု Republican တွေနဲ့လူနည်းစုဒီမိုကရက်တစ်ကြားနောက်ဆုံးအချိန်ထိညှိနှိုင်းလို့မရခဲ့ရတာကအမေရိကန်ဆူရရန်တရားရပ်ဆိုင်းလိုက်ရတဲ့အဖြစ်ဖြစ်ခဲ့တာပါ။ဟောလွှတ်တော်ကအတည်ပြုခဲ့တဲ့ဗန်နိုင်းဆန်ဥပဒေမူကြမ်းကိုအစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်းရမယ့်သကောင်းရန်အခြေမတိုင်ခင်မှာပဲတောက်ချန်နေညပိုင်းထက်လွှတ်တော်မှာမဲခွဲခဲ့ရမှာတော့ကိုယ်စားလှယ်တရားရှိတဲ့ထက်ကလိုအပ်တယ်မဲ60မပြည့်ပဲထောက်ခံမဲ50သာရခဲ့ပြီးအရေးနိုင်နေတာပါ။ထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့လွှတ်တော်မှာမဲခွဲမဆုံးဖြတ်ခင်မှာပဲပြောဆိုထားတဲ့သမ္မတအင်ဂျူရိုရဲ့မှတ်ချက်ကိုကူကပ်ပြီးဒီမိုကရက်တွေကိုအပြစ်တင်နေတာပ
ါ What we've just witnessed on the floor was a cynical decision by Senate Democrats
အမောင်းများစွာသောအမေရိကန်တွေကိုဘေးချိတ်ထားပြီးတာဝန်မဲ့စွာနဲ့နိုင်ငံရေးကစားဖို့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်ကြီးရဲ့မယိုးသားတဲ့ဆုံးဖြတ်ချက်ကိုလွှတ်တော်မှာတွေးခဲ့ကြရတာပါတကယ်ဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးကနေရာနှုန်းပြေရှောင်ရှားနိုင်မှာပါ
အမေရိကန်ပြည်အစိုးရကိုမိဘရည်နဲ့တူတရားမဝင်ရောက်လာကြသူတိမ့်နေချီတဲ့ရွှေပြောင်းနေထိုင်သူတွေကိုအကာအဝယ်ပေးထားတဲ့အစီအစဉ်တည်းရဲ့ဗန်နိုင်းဥပဒေမှာထက်သွင်းမှုဒီမိုကရက်တွေကတောင်းဆိုနေပေမဲ့အစိုးရနဲ့ရီပပ်ဘလစ်ကန်တွေကတော့စန့်ကျင်နေကြတယ်လို့နေဆက်လုံယုံရေးအတွက်တိုင်းကံရမယ့်အစီအစဉ်ကိုထက်သွင်းရေးတမန်တော်ရီပပ်ဘလစ်ကန်ပါတီရဲ့လူလားချက်ကိုလည်းဒီမိုကရက်ဘက်ကငင်းဆန်ထားတာဖြစ်ပါတယ်ထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အစိုးရရန်တရားရပ်ဆိုင်းရတာဟာသမတ်တော်နဲ့ထွက်မှသာအဓိကတာဝန်ရှိကြောင်းပြောဆိုလိုက်တာပ
ါ This will be called the Trump shutdown because there is no one
ဒီကြိမ်အစိုးရရန်တရားရပ်ဆိုင်းရတာဟာသမတ်ထရမ့်ရပ်ဆိုင်းမှုလို့ခေါ်ရပါလိမ့်မယ်ဒီအချိန်နေထိဖြစ်ခဲ့တဲ့အပေါ်အပြစ်တင်ရမယ့်သူဟာသမတ်ထရမ့်ကလွဲလို့တခြားလူမရှိပါဘူးနေဆက်တိုင်းအစီအစဉ်ကိုတော့ထက်သွင်းဆွေးနွေးခဲ့တဲ့ပါတီနှစ်ရပ်ပေါင်းရဲ့ညှိနှိုင်းမှုတွေကိုပယ်ပစ်ခဲ့တာလေသမတ်ပါပဲ
အစိုးရရန်တရားရပ်ဆိုင်းလိုက်ရတဲ့အပေါ်အပြန်အလှန်အပြစ်ဖို့နေကြတဲ့ Republican နဲ့ Democrat တွေကြားနိုင်ငံရေးအရာပြိုင်ဆိုင်မှုတွေပြင်းထန်လာလိမ့်မယ်လို့လည်းအကဲခတ်တွေယူဆနေကြတာပါအစိုးရနဲ့လွှတ်တော်ကိုထိန်းချုပ်ထားတဲ့ Republican Party နဲ့ထိတ်တန့်ရင်ဆိုင်ခဲ့တဲ့ Democrat တွေရဲ့လုပ်ရည်ဟာလည်းနိုင်ငံရေးအရာကြီးမားတဲ့မဟာဗျူဟာအပြောင်းလဲတရဖြစ်နေလဲမြင်နေကြပါတယ်။ AP သတင်းဌာနရဲ့ Washington Bureau ကြီးကဲ Julie Pace ကတော့နှစ်ဖက်စလုံးကနိုင်ငံရေးတွက်ကိန်းနဲ့တုံ့ပြန်နေပုံရတယ်လို့ဆိုပါတယ်
Politics is complicated. It moves really quickly.
နိုင်ငံရေးအခြေအနေကရှုပ်ထွေးပြီးအပြောင်းအလဲတွေကလည်းမြန်နေလေ။ပါတီနှစ်ခုစလုံးကတော့ဒီနှစ်ရွေးကောက်ပွဲအပေါ်ဆိုးကျိုးတွေရိုက်ခတ်မလာဘူးမျှော်လင့်နေကြတာပါ။ရှေ့လာမယ့်လတွေအတွင်းဖြစ်လာနိုင်တာတွေလည်းအများကြီးရှိနေတယ်လေ
။အစိုးရရန်ရရဆိုင်လိုက်ရတဲ့အချိန်ဟာသမ္မတထရန့်အစိုးရတန်းတစ်နှစ်ပြည့်ချိန်နဲ့လည်းတိုက်ဆိုင်နေတာပါ။ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ဒီအခြေအနေတွေအားလုံးကိုသမ္မတကိုယ်တိုင်ဖန်တီးခဲ့တာလို့ဝေဖန်ပါတယ်။
Tomorrow marks a year to the day President Trump took the oath of office on the Capitol steps.
မနက်ဖြန်ဆိုရင်သမ္မတထရမ့်လွှတ်တော်ဆောက်ဦးရှိမှာကျန်းသစ္စာကျင်းဆိုတာဝန်ယူတာတနည်းပြပါပြီ။ကန်ဆိုးကျင်တော့ဖျို့ပြဲဖြစ်အောင်သူလုပ်ခဲ့တဲ့ကိစ္စတွေကြောင်းသမ္မတထရမ့်အစိုးရရန်တရားရပ်ဆိုင်းရတဲ့အဖြစ်နဲ့ကြုံရပါတယ်။သူဟာကျွန်တော်တို့အားလုံးကိုစူးစီးရမယ့်အစားအကွဲအဝေးပြားပြားဖြစ်အောင်လုပ်ခဲ့တာပါ
။အစိုးရတန်တန်တနည်းပြချင်းကြုံရတဲ့နိုင်ငံရေးချက်တဲကိုသမ္မတထရမ့်ရဲ့တုံ့ပြန်မှုတွေနဲ့အတူနောက်ဆက်တွဲအကျိုးဆက်တွေကျင်းပနိုင်တယ်လို့လည်း AP သတင်းဌာနက Julie Pace ကသုံးသပ်ပါတယ်။
Trump is marking his one-year anniversary of the inauguration with a government shutdown. That's not a good thing for any president.
Donald Trump ကသမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူတာတနည်းပြတဲ့အချိန်မှာပဲအစိုးရရန်ကြီးရဲ့ရပ်ဆိုင်းနဲ့ဒီအဖြစ်နဲ့ကြုံရတာပါဒါကဘယ်သမ္မတအတွက်မှမကောင်းဘူးလေသူ့အတွက်လည်းထိုးနှက်ချက်ဖြစ်နေဆိုတာကတန်ဖိုးချက်ဖြစ်စရာမရှိပါဘူး ဒီမိုကရက်ဒီအပေါ်အပြစ်ဖို့ဖို့လဲသူကြိုးစားပါလိမ့်မယ်အစိုးရလုပ်ငန်းတွေရက်လက်ရတဲ့အပေါ်လူတွေကစိတ်ပြက်လာပြီးတော့ဗန္ဒာကြီးအတုံးကြီးကိစ္စမှာလူဝင်မှုကြီးကြပ်ရေးကိစ္စအတွက်ဒီမိုကရက်ဒီကဘာကြောင့်များအတိုက်ခံလုပ်နေရတာလဲဆိုပြီးတော့လဲစဉ်းစားတာမျိုးတွေလဲဖြစ်လာနိုင်တယ်လို့မျှော်လင့်ရတယ်လေအစိုးရရန်နေရာကိုတပတ်ရက်ထားမလားနှစ်ပတ်ရက်ထားမလားထရမ့်ကရောဘယ်လောက်အထိတောင့်ခံနိုင်မလဲဆိုတာကိုကျမတို့ကစောင့်ကြည့်နေပါတယ်
သမရောင်းဘရက်ဝါမလက်ထက်မှာတုန်းကလည်းနိုင်ငံရေးအရာကွဲပြားမှုတွေကြောင့်အစိုးရလုပ်ငန်းတွေကို16ရက်ကြာရပ်ဆိုင်ထားခဲ့ရတဲ့အထိပါအစိုးရဝန်ထမ်းအများပြားအလုပ်မဆင်းနိုင်တာနိုင်ငံနဲ့ကအများပြည်သူလက်ပတ်စရာပန်းညံတွေပိတ်ထားရတာမျိုးလိုအခြေအနေတွေနဲ့လည်းကြုံခဲ့ရတာပါအစိုးရရန်တရားရပ်ဆိုင်လိုက်ရတဲ့အတွက်တိုင်းပြည်စီးပွားရေးကိုချက်ချင်းလက်ငင်းတက်ရောက်မှုတွေတွေ့ရမှာမဟုတ်ပေမဲ့ဘဏ္ဍာငွေကြေးဈေးကွက်တွေမှာတော့ရက်ခိုက်မှုတွေကြုံရလိမ့်မယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းနေကြပါတယ်ခင်ဗျာ
ကောလုံးတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေပြန်လက်ခံရေးနေတဲ့ဒီသတင်းရယူခွင့်အခြေအနေဘယ်လိုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေကိုတည်ဝင်စတင်လက်ခံတော့မဲ့ရက်နီးကပ်လာပြီမဲ့လို့သတင်းမီဒီယာသမားတွေကိုနေဆက်ဂျာစခန်းတွေမှာတွားရောက်သတင်းရယူခွင့်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကသတင်းမီဒီယာကိုအကြောင်းကြားပြီးခီးအတွက်စီစဉ်နေတာမျိုးမရှိသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တူကပြောပါရယ်နိုင်ငံတကာနဲ့ကုလပါဝင်အများကအာရုံစိုက်တဲ့ရခိုင်အရေးသတင်းလှလှလှလှရက်ယူနိုင်ဖို့အတွက်ပြည်ထောင်စုအစိုးရဘက်ကရောပြည်နယ်အစိုးရဘက်ကစနစ်တကျတေးကြစီစဉ်ပေးတဲ့လို့နိုင်ငံခြားသတင်းဌာနကသတင်းထောက်တူကလည်းပြောပါရယ်အသေးစိတ်ကတော့မဆုမွန်ကတင်ပြပေးထားပါရယ်ရှင
်ဟုတ်ပါရယ်ရခိုင်ကျမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိုင်းနဲ့ချီပြီးထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမယ့် January 23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုပ်လိုက်ပြန်ပြီးတော့လက်ခံဖို့ဘင်္ဂလားမြန်မာနယ်စပ်မှာပြန်လည်လက်ခံနေရာချထားရေးဂျာစခန်းတွေဖွင့်လှစ်ထားပြီးတော့မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံမှုအစင်းနည်းဖြစ်နေပါပြီလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်အခုလိုမျိုးတရားဝင်စတင်လက်ခံတော့မယ့်အချိန်မှာအဲ့ဒီဘင်္ဂလားမြန်မာနယ်စပ်ဂျာစခန်းတွေအထိတွားရောက်သတင်းရယူဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးနောက်သတင်းချက်လက်ရယူခွင့်တွေနဲ့ပတ်သက်ပြီးအထူးသဖြင့်ပြည်တွင်းသတင်းမီဒီယာတွေအပေါ်မှာတစုံတရာအသိပေးအကြောင်းကြားတာမရှိသေးတဲ့အတွက်ပြည်တွင်းသတင်းမီဒီယာတွေဘက်ကပြန်ကြားရေးဝန်ကြီးဌာနကိုမေးခွန်းထုတ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကိုဂျာဝင်စီစဉ်ပေးဖို့လည်းတောင်းဆိုနေကြပါတယ်မြန်မာသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့တာဝန်ခံခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့နိုင်ငံတကာကနေအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စကိုသတင်းလွတ်လပ်စွာရယူနိုင်ဖို့အစိုးရဘက်ကစနစ်တကျစီစဉ်သင့်တယ်လို့အခုလိုပြောပါရယ
်ကျွန်တော်မြင်မှာတော့ရခိုင်ကိစ္စကစကြတဲ့ကသတင်းမီဒီယာတွေကိုကန့်သတ်ခြင်းနဲ့ဟာတွေကတောက်လျှောက်တွေ့လာတယ်ဆိုတော့သူတို့အရေးအတွက်ကန့်သတ်ရင်ကန့်သတ်မယ်ဒီလိုမျိုးနိုင်ငံတကာမီဒီယာကိုကြံ့နှံ့နေနိုင်ငံတကာမီဒီယာကိုပဲတချို့ပဲစီစဉ်မျိုးဖြစ်ကောင်းဖြစ်နိုင်တယ်ဟိုရခိုင်အရေးခင်ဖြစ်ပြီးတဲ့နောက်ပိုင်းမှာမီဒီယာကတောက်လျှောက်ဟိုအကန့်အသတ်နဲ့ဖြီးစဉ်တော့လကောင်အဲ့လိုမျိုးတွေနဲ့ပဲရှိတာ哦တွားရင်လူတွေလည်းအန္တရာယ်တကယ်လည်းအန္တရာယ်ရင်ဆိုင်ရတယ်ဆိုတော့ဟိုမီဒီယာတွေကသွားကျင်တာတွေရှိတယ်ဒါပေမဲ့သွားလုံုံရေးဆိုရင်တာလည်းနောက်ဝင်ဝင်မရမှဆိုရင်တာလည်းသူ့ဘက်ကလည်းဘယ်လိုဆိုရင်မှုလဲရှိလဲတော့ကျွန်တော်မသိဘူးဒါပေမဲ့မီဒီယာတကယ်တမ်းကျတော့မီဒီယာတွေပြန်နေတဲ့မြင်သာမှုဖြစ်တယ်လည်းအဲ့လိုခေါ်ရတာတော့ဟိုအစိုးရဘက်အတွက်တကယ်အကျိုးရှိနိုင်တဲ့ဟာလို့တော့ကျွန်တော်တို့မြင်တယ
်အရင်တော့ကတော့တက်မတော်နဲ့ပြည်နယ်အစိုးရတွေဘက်ကသတင်းသမားတွေလုံခြုံစွာသတင်းရယူနိုင်ရေးစီစဉ်ပေးတာမျိုးရှိပေမဲ့အခုချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေရဲ့အရေးသတင်းတွားရောက်ရယူနိုင်မှုအတရဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ NHK သတင်းဌာနကသတင်းသမားကိုတီဟာသွေးကပြောပါတယ
်မရှိဘူးကျွန်တော်တို့အကြောင်းကြားလည်းမရှိသေးဘူး Okay ဖိတ်တာလည်းမရှိသေးဘူးလက်ရှိနေမီအနေထားရတော့လေဟိုအဲ့ဒီနေရာကတော်တော်ဝေးရတာဟယ်လီကော်ပတာနဲ့သွားမှရခဲ့တာပေါ့နော်အခုနေချင်းပြန်မယ်ဆိုအကယ်၍မဟုတ်ဘူးကျွန်တော်တို့မြေတွေကနေခေါ်မယ်ဆိုမောင်တော်တရက်တော့တော့သွားအောင်ပါတိုင်းမောင်တော်ကလည်းကားနေတယ်အဲ့ဒီနေရာကိုသွားမယ်သဘောရှိတော့အမှန်တော့သူတို့ကလည်းအခုစိန်ဆိုလုပ်ပြန်ပြီမဆိုကြပါဘူးကျွန်တော်တို့က23ရက်ဆိုကျွန်တော်တို့က20နှစ်လောက်တည်းကစစ်တွေရောက်နေရမှာကဒီနေ့ပဲ20ပြည့်နေပြီဆိုတော့အမှန်တော့မနေ့ပြန်လောက်ကိုကျွန်တော်တို့ကစစ်တွေလောက်ရောက်ပြန်တာပေါ့နော
်သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူခွင့်အပါအဝင်ခိုင်မာတိကျတဲ့သတင်းချက်လက်တွေရယူနိုင်မှုအတွက်ကပြည်အောင်စုဆိုရမှာမီဒီယာနဲ့ပတ်သက်ပြီးမူဝါဒတိတိကျကျချမှတ်ထားဖို့နဲ့သတင်းသမားတွေစနစ်တကျသတင်းချက်လက်ရယူနိုင်မှုကိုစီစဉ်ထားပေးတဲ့နယ်လို့ကိုမြင့်ကျော်ကသုံးသပ်ပါတယ်
တကယ်တော့ပြည်ထောင်စုဆိုရအဲ့ဒီသတင်းရယူခွင့်နဲ့ပတ်သက်လို့မူဝါဒရှင်းရှင်းလင်းလင်းရှိတဲ့နယ်နောက်ဆိုအဲ့ဒီဟာကိုဒီသက်ဆိုင်တဲ့ data တုံညုံရေးရဲတို့နေကြတော့နောက်ဆိုတော့တက်တို့အဲ့လိုမျိုးအသိပေးတဲ့နယ်လို့ထင်တယ်ပြည်ထောင်စု
ဒီကိစ္စမှာအများကြီးသူတို့ဒီမှာလုပ်ပိုင်ခွင့်နေရအကန့်အသတ်တွေအများကြီးရှိနေတော့ပြည်နယ်အစိုးရကလုပ်ပိုင်ခွင့်ပြေဝချိမယ်မထင်ဘူး။ဟိုဒါကြောင့်ဒီတော်စုအစိုးရကတော့ဒီသတင်းရခွင့်မူဝါဒနဲ့ဆက်သလိုချင်းချင်းလင်းလင်းထားတဲ့နယ်လို့ထင်တယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နေမြင့်တင်ရေးအေးချမ်းမှုမရှိသေးတဲ့ရခိုင်ပြည်နယ်လို့နေရာမျိုးမှာမြေပြင်သတင်းချက်လက်ရယူဖို့အပါအဝင်သတင
တကယ်တမ်းပေါ့နော်ဆရာပဲလာလား90ပဲလာလားတပီးဖွင့်ပြီဆိုလို့ရှင်ကို opening ပေါ့နော်အဲ့ဒီအနေထားလေးကိုကျွန်တော်တို့ကမီဒီယာကိုဟဲ့လားဘယ်လိုနေရာမျိုးမှာထားမှာ facility ကဘယ်လိုလူတွေရောက်လာတဲ့လူတွေကိုဘယ်နေရာမှာထားမှာဘယ်လို season ပြမှာဆိုတော့ဟိုလူနည်းနည်းလေးပဲလာတာတို့ပြတင်တာပေါ့နော်အဒီနေ့ပါတော့23ရက်နေ့ကအားလုံးကလည်းနာမည်ကြီးနေတာဆိုတော့လေ23ရက်နေ့မှာကျွန်တော်တို့မီဒီယာတွေအားလုံးကိုခေါ်ပြီးတော့ဒီ process ကိုဒီဖွင့်ပွဲသဘောမျိုးပေါ့နော်ဆိုတော့ဒီအခြေအနေတွေအားလုံးကိုအစိုးရဘက်ကနေပြီးတော့လာတော့ဒီမီဒီယာသမားတွေကိုရှင်းပြမယ်ပြီးရင်ကျွန်တော်တို့စပြီးလက်ခံတာဒီ process ကိုလည်းလိုက်ရှင်းပြမယ်ပြီးတော့အဲ့နေရာတွေလည်းလိုက်ကြပြီးမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့နော်ဒီလိုပဲဖြစ်စီကြပါလေ
အခုချိန်ထိကတော့မြန်မာသမရယုံပြန်ကြားရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေဘက်ကပြည်တွင်းပြည်ပသတင်းမီဒီယာတွေရခိုင်ဘက်ကိုသတင်းသွားယူနိုင်မှုတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးပြန်ပြီးတော့ဝင်လာမယ်ဒုက္ခသည်တွေပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်လျက်ရှိနေပါတယ်ဒါပေမဲ့လို့ဒီဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတော့စိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတော့အခြေအနေဖြစ်ပါတယ်ရှင်
မဆုမတင်ပြခဲ့တာပါအခုတော့ကချင်တိုင်းသား၃ဦးတပ်ဖြတ်မှုနဲ့တရင်မှုနဲ့စစ်သားတွေထောင်ထဲချမှတ်ခံရတဲ့အကြောင်းကိုနှားဆင်ကြရပါမယ်ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်စစ်ရှောင်းဒုက္ခသည်စခန်းကကချင်တိုင်းသား၃ဦးကိုမန်စီအခြေစိုက်ခမရ319တရင်ကတပ်မတော်သားတွေတပ်ဖြတ်လိုက်တဲ့ကိစ္စအတွက်တရင်မှုတူပါဝင်တပ်မတော်သား6ဦးကိုတောက်ကြနေညပိုင်းမှာတပ်မတော်စစ်ခုံရုံးကနေအလုတ်ကျန်းတဲ့ထောင်ထဲစနစ်စီအပြင်တမရော်မှာရာသက်ပန်ထုတ်ပယ်တဲ့ပြည်တံချမှတ်ခဲ့တယ်လို့ကိုယ်တိုင်ကြားနာခဲ့သူတွေကဆိုပါတယ်။ရချင်းပြည်နယ်အတွင်းအရတားတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကျူးလွန်တဲ့ပြစ်မှုအတွက်ပထမဦးဆုံးအကျဉ်းအရေးယူတာဟာပွင့်လင်းမြတ်တာမှုရှိတာတဲ့အနေအထားလို့လည်းကချင်လူမှုအခြေပြုအဖွဲ့အစည်းတာဝန်ရှိသူတွေကသုံးသပ်ပါတယ်။ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်းပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာကစစ်ပြေးဒုက္ခသည်၃ဦးကိုတပ်ဖြတ်ခဲ့တဲ့မြန်မာတပ်မတော်သား၆ဦးကိုခမရ319တိုင်းရင်ရှိစစ်ခုံရုံးမှာတောက်ကြံနေညနေပိုင်းမှာအမှုစင်ချက်ချခဲ့တာပါ။တပ်မတော်တိုင်းရင်မှုဘုံမှုစေရဦးအပါအဝင်အရာရှိ၃ဦးအကြံတသား၂ဦးအပေါင်း၆ဦးကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေပေးပို့လာတဲ့စစ်ခုံရုံးစီရင်ချက်ချတဲ့အခြေအနေကိုတော့ကိုယ်တိုင်တက်ရောက်ခဲ့သူမိုင်းခေါင်စစ်ဆောင်စခန်းကတာဝန်ခံဥပရနူးကပြောပါတယ်
ကျေလံခမတာလေမြောက်ပိုင်းတိုင်းရဲ့စစ်တပ်ခမလို့ပြောဖတ်ကြတာ။မစစ်တုံးတိကျတဲ့ခမမြောက်ပိုင်းတိုင်းတိုင်းဝါနဲ့ပြည်သူလိုက်တဲ့ခင်ချက်ဖတ်ကြတာ။ခလုံးချမ်းရဲ့ထောင်သားဆင်းရဲလို့ကြော။ဆန်တော်ကြောင်းနဲ့ဆရာလေ
ပြည်မှုကျွလွန်ထားတဲ့တမတော်သားတွေကိုအလုချမ်းနဲ့ထောင်သားဆယ်နှစ်စီနဲ့တမတော်မှာရာသက်ပံထုတ်ပယ်ခြင်းအပြစ်တန်ကိုစစ်ခွန်ရုံးကနေစီရင်ချက်ချခဲ့တာပါ။ပြမှုကျွလွန်တို့သမရသားတွေကိုနေဘက်စစ်ဘက်ဥပဒေအရအပြစ်ဒဏ်ချမှတ်တာဖြစ်တယ်လို့မန်စီမြို့အခြေဆိုင်ခမရ319ကသမရရရှိသူကခုလိုပြောပါတယ
်ကျွန်တော်တရားစီရင်အမှန်တမ်းချတာပါဗျာအကုန်လုံးပြမှုတွေရှိတဲ့အတိုင်းပြမှုတွေကိုချပေးရတယ်စစ်သားတွေကကျွန်တော်ကနေဘက်ဥပဒေရောစစ်တပ်ဥပဒေရောအကုန်လုံးနာခံရမှာခင်ဗျအဲ့ဒါမှချတာပါခင်ဗ
ျမနေ့ကမေလ25ရက်နေ့ညဘက်မှာခမရ319ရှေ့တန်းစစ်ကြောင်းကနေမိုင်းခေါင်ရွာစစ်ပြေးတောကတဲ့စခန်းကဂူမရန်ပရန်ဆိုင်ကိုအင်ခွန်ကံအောင်နဲ့ကိုလပြနော်ခွန်တို့ကိုဖမ်းဆီးသွားပြီးမေလ26ရက်နေ့မှာတပ်ပြခဲ့တဲ့အပေါ်မှာကာယကံရှင်နဲ့တရားစွဲဆိုပြီးမနေ့ကစစ်ခုံရုံးကနေပြစ်ဒဏ်စီရင်ချက်ချခဲ့တာပါအသက်ခံရတဲ့စစ်ရှောင်မိသားစုတွေကိုဒေသခံတွေပါဝင်တပ်မတော်ဘက်ကပါထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့မိုင်းခေါင်ကြီးရွာအုပ်ချုပ်ရေးမှူးဥပိတာပေါင်းတော်ကခုလိုပြောပါတယ်
ဘာသာလို့တန်ချီစားဘူးနော်အဲ့လိုဆော့ပန်ကြပါလေမောစားစားနဲ့ဆော့ပန်နေနော်ဟိုတင်ဒီကူတကောနမဟိုတိုင်းမူလာတော့လည်းဆက်ဆံနေတော့ဆော့ပန်ပြီးပြီ
ပြည်မှုကျူးလွန်တဲ့တမတော်သားတွေကိုအေးအေးယူမှုရှိလာတဲ့အပေါ်မှာကချင်ငင်းချမ်းရေးကွန်ရက်ကပေါင်းစားညှိနှိုင်းရင်မူခွန်ကြာကလည်းခုလိုသဘောထားမှတ်ချက်ပေးခဲ့ပါတယ
်ပထမဦးဆုံးအချိန်ပြည်မြင်သားစွာနဲ့အေးအေးယူပေးတယ်လို့ပြောနိုင်တယ်ပေါ့ပထမဦးဆုံးပိုင်းလုံးကလည်းပဲဒီဘလူမျိုးနဲ့တက်ဆက်လိုက်တယ်ဆိုတာမတည်ဘူးဖြောက်သွားရနေချာချတဲ့လူတွေကလည်းကျမတို့ထိန်းထောက်မှုတွေအများကြီးခံခဲ့ရသေးတယ်မနေ့မနောနဲ့ဒီရဲတပ်ကပါဝိုင်းဝန်းကူညီရဲ့အတွက်ကြောင့်လို့ဒါအေးအေးယူပေးရတဲ့အပိုင်းကိုရောက်တယ်အခုလုံးလုံးစီကိစ္စအတွက်ဆိုလို့ရှိရင်တော့ဒါကျမတို့ကျေးဇူးတင်တယ်လက်ရှိဒီလိုတက်ဆက်ခံထားရတဲ့ကိစ္စတွေဒီကိစ္စတွေရှိပါသေးတယ်ပျောက်ဆုံးနေတဲ့ကိစ္စတွေလည်းအများကြီးရှိတယ်ဒီကိစ္စတွေမှာအပြင်းမြင့်တာဆိုတာနဲ့
ကျင်းပထောင်ရဲ့ပေးရဆိုရင်တမတော်တမ်းမြအနေနဲ့ကျူးလွန်မှုကလည်းရောချသွားနိုင်တယ်ပြီးရင်တော့တမတော်ရဲ့ဂုံတိခါလက်ထက်မှာအဲ့ဒီခါမှာတမတို့ပြည်သူပြည်သားတွေအနေနဲ့လုံခြုံမှုကိုခံစားရတာမှာဖြစ်ပါတယ်ရှင်စီရင်ချက်ချတဲ့နေရာမှာအတခံရသူမိသားစုတွေရောပြည်မှုကျူးလွန်ခဲ့တဲ့တမတော်သားတွေရဲ့ရှေ့မှာစီရင်ချက်ချခဲ့တယ်လို့တက်ရောက်နားဆောင်သူတွေကပြောပါတယ် ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ကြီးဒုက္ခသည်စခန်း၃ခုရှိပြီးတော့အင်ဂျင်900ရာရှိတယ်လို့စစ်ချောင်းဥယျာဉ်2500ကျော်ရှိနေပါတယ်။ဒီဒုက္ခသည်စခန်းဟာကရင်ဦးကောက်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားကြောပြန်တိုက်ပွဲတွေကြောင့်2010ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်စွန်လနဲ့10ရက်မှာမြစ်ကြီးနားမြို့တွင်ကွန်ပျူတာတပ်က ကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ကတော့ဒီမှာကျွန်တော်တို ဖြစ်ပါတယ်ခင်ဗျာ
ခရစ်စတီးယားရှင်အလေးဒီပါတီဦးဆောင်တဲ့ရက်သားဆူရတက်တန်းထွက်ဝင်လာရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်ဆိုတာကို VOAS နေနေကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-9 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambies@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။တိုက်ရိုက်လေလိုက်စနေကံကိုည9:00နာရီခွဲမှစတင်မှာမို့ဆောင်မြော်နာဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။နောက်9:00နာရီကျည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 9963ည line ဒိုမီတာ25 kHz 9335 line ဒိုမီတာ32 kHz 11803ည line လာမီတာ190 kHz 1505တို့ကအနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်အစ်တင်တာကြော်ကြေညာပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုမှတောက်ကြနေတကောင်မှစပြီးတော့အမေရိကန်ဆိုရရန်နေရလဲပတ်မှုဒစိဒီဒေတာရက်ဆိုင်သွားရပြီဖြစ်ပါတယ်။အမေရိကန်ဆိုရအတုံးစိပမာလွတ်တော်မှာသဘောတူညီချက်မရလို့အခုလိုမျိုးအဆိုရအဖွဲ့လုပ်ငန်းတွေရက်ဆိုင်ပြေးရတာဖြစ်ပါတယ်။ဒါကြောင့်ဆိုရရဲ့မဖြစ်မနေဆက်ပြီးတော့လှုပ်ဆောင်သွားရမယ့်လုပ်ငန်းတွေကလွဲလို့ကျန်တဲ့အလုပ်တွေရပ်တန့်သွားရပါတယ်။ဒီလိုမျိုး Republican နဲ့ Democrat အမတ်တွေကြားမှာအဆိုရအတုံးစိနဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်မညှိနှိုင်းတာအတွက်အိမ်ပြည်ရောကချက်ချင်းတုတ်ပြန်ချက်ထုတ်ပြန်ပြီးတော့အထက်လွတ်တော်ကဒီမိုကရက်အမတ်တွေဟာအတားအဆီးတွေလိုက်လုံနေကြတဲ့အရာရာရှုံးနိမ့်သူတွေပဲဖြစ်တယ်လို့ပြောပြီးတော့ရှူမာရှက်ဒေါင်းလို့သူတို့ခေါ်ဝေါ်တဲ့အစိုးရရန်နေရာရက်ဆိုင်မှုတွေဒီမိုကရက်အမတ်တွေကိုအပြစ်တင်သွားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်မှာတရားစွဲဆိုအရေးယူဖို့အတွက်ဒီမိုကရက်လွတ်တော်အမတ်တဦးရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ရွှေ့ဆိုင်ထားဖို့အမေရိကန်အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းမှာတက်ဆက်စ်ပြည်နယ်ကအောက်လွှတ်တော်အမတ်L Green ကဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးအတည်ပြုဖို့နှစ်ကြိမ်စူးစမ်းခဲ့ပေမဲ့လည်းမအောင်မြင်သေးပါဘူး။ဒီမိုကရက်တစ်ရဲ့အဆိုပြုချက်ကိုရွှေ့ဆိုင်းဖို့ထောက်ခံမဲ့355မဲ၊ကန့်ကွက်မဲ66မဲနဲ့အောက်လွှတ်တော်ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲကနယ်မြေပိုင်နဲ့ငင်းပွားနေကြတဲ့ကျွန်းစုနာမှာအမေရိကန်ရဲ့ပယ်ရင်းတဲ့ဒွန်ခွင်းတုံးတင်ဆောင်ထားတဲ့ဖြတ်တမောခုံမောင်းတာဟာနယ်မြေကျူးကျော်ဖြတ်တမ်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲသွားပါတယ်။မာယွန်းရဲ့တရင်ချက်လက်တွေပြန်ပွားမှုကိုတားဆီးကာကွယ်တဲ့အနေနဲ့အများကယုံကြည်ရတဲ့တရင်တွေကိုပဲလူတွေပို့ပြီးတော့တတိထားမိအောင်ဦးစားပေးဆောင်ရွက်သွားမယ်လို့ Facebook လူမှုကွန်ရက်ကပြောကြားသွားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကြော်ကြညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsendos ဖြစ်ပါတယ်ဒီမှာရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ View American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တော်ချိန်ညနေ 6:00 ခန့်ကနေ 9:00 ထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင် View ရဲ့ email လိပ်စာ burmese@viewnews.com မှာစာရေးသားပေးပို့နိုင်ကြပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းကြပါစေ View မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Thank you.